စစ်ကောင်စီဘက်ကညံ့ညက်ရေးဆွေးနွေးဖို့ကန့်လန့်ချက်အပေါ်လက်ခံရေးလက်မခံရေးနဲ့ပတ်သက်လို့တိုင်းရင်းသားအဖွဲ့တွေအကြားသဘောထားကွဲလွဲမှုတွေပေါ်နေတယ်လို့နေရဒေသအနှံ့တိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေတဲ့အချိန်မှာပဲတိုင်းရင်းသားအဖွဲ့သုံးဘွယ်လုံးနဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နေပြည်တော်မှာတွေ့ဆုံတာပါပြီးခဲ့တဲ့မေလကနေဩဂတ်စ်လအတွင်းအဖွဲ့တချို့နဲ့တဖွဲ့ချင်းစီတွေ့ဆုံခဲ့ပြီးတော့အခုဒုတိယအကြော့မှာသုံးဘွယ်စလုံးနဲ့တစ်ချိန်တည်းတွေ့ဆုံဆွေးနွေးတာပါဒီဆွေးနွေးပွဲအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုစံကျော်ပြောပြပါမယ်ရှင်
ရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LUD ကခေါင်းဆောင်တွေကိုနေပြည်တော်ဘင်းအောင်ရိတ်သားမှာဒီမနက်7:00လောက်ကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံဆွေးနွေးကြပါတယ်။ဒီတွေ့ဆုံပွဲမှာစစ်ကောင်စီဥက္ကဋ္ဌဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုရခိုင်ပြည်လွတ်မြောက်ရေးပါတီ ALB ရဲ့ဒုဥက္ကဋ္ဌစောမြရာဇာလင်းက VOA ကိုအခုလိုပြောပါတယ်။
အဓိကကတော့နိုင်ငံတော်တက်ပြီးမိုင်းဆင်းမခုရှိတယ်ဆိုတာကိုရှင်းပြပါတယ်ပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးအပြီးလို့ရှိရင်ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ခြိတောင်စုတစ်ခုတည်ဆောက်ရေးကိုအဓိကယူရတယ်ရင်းနှီးချင်းရေးကိုတစိမ့်မမှတ်တော့ချင်တယ်အဲ့ဒီလိုသွားတဲ့အချိန်မှာဆိုလို့ရှိရင် PSA ဟာ print တစ်ခုဖြစ်တယ်ပေါ့လေ PSC ကိုအခြေခံပြီးတော့မှဖိနေတဲ့တယ်ဆိုတာမျိုးကိုရှင်းပြပါတယ်သူအပြီးလို့ရှိရင်အကောဒီကလည်းတနှစ်သုံးခီကတော့ရရှိပြီးတိုင်းရင်းသားတွေနဲ့ကောင်းဆောင်ကြီးတွေနဲ့ပြည့်ရှိလက်ရှိနဲ့ပြည့်ဖို့လိုတယ်ဆိုတဲ့အကြောင်းကိုကျွန်မတို့ကိုရှင်းပြပါတယ်
တိုင်းရင်းသားလက်နက်ကင်သုံးဖွဲ့ဘက်ကပြန်လည်ဆွေးနွေးခဲ့တာတွေကိုလည်းအခုလိုဆက်ပြောပါတယ
်ကျွန်မတို့ဘက်ကလည်းပဲတပြည်လုံးရဲ့အတိုင်းရင်းသားရနော်တိုက်ပွဲတွေနဲ့ကျွန်မတို့ကအများကြီးကြုံခဲ့ဘူးရယ်ကျွန်မတို့ကဒဏ်ရာတော့အရင်ကြီးကြီးတယ်ဆိုတာမျိုးသပွဲခုမှဖြေရှာဖို့လိုအပ်တယ်အဓိကအဖြစ်တတိုင်းပြည်မြေငင်းချမ်းကြီးတိုင်းပြည်ရဲ့နိုင်ငံရေးခီးကြီးကိုဆက်သွားတဲ့နေရာမှာအောက်ချိုရေးစနစ်ပြည်ပြင်းပြောင်းနေရေးဒါတွေကိုကျွန်မတို့ဘက်ကသွားကြတဲ့ပုံပေါ်များအလုံးကကိုကြီးကိုကြီးရှင်းပြကြပါတယ်ပြောပြကြပါတယ
်နှစ်နိုင်ကြဆွေးနွေးပွဲမှာငင်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့တိုင်းသားလက်နက်ကင်အဖွဲ့တွေနဲ့ပတ်သက်ပြီးတီးတန့်ဆွေးနွေးတာမရှိပေမဲ့အလုံးနဲ့တွေ့ဆုံဖို့လိုအပ်တယ်လို့စစ်ကောင်စီဥက္ကဋ္ဌကဆွေးနွေးကြောင်းစောမြရာဇာလင်းကပြောပါတယ်တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့လာဟုဒီမိုကရက်တစ်အစည်းအရုံး LDU ရဲ့အထွေထွေတင်းမှုကြာယာကုတ်ကလည်းဒီကနေ့ဆွေးနွေးတာနဲ့ပတ်သက်ပြီးခုလိုပြောပါတယ
်အဓိကတော့ဒီလမ်းကြောင်းအတိုင်းသွားမယ်ဆိုတော့အဲ့ဒီအကြောင်းကိုပဲအဓိကထားပြီးဆွေးနွေးတယ်နောက်ပြီးတော့ဒီကဖုန်ဖွေးအတွက်ဘတ်ဂျက်တွေချပြီးနေကိစ္စဒီအဲ့ဒါတွေပြောပြတယ်ကျွန်တော်တို့ကလည်းဒီ NC လမ်းကြောင်းအတိုင်းပဲကြွားဖို့ကျွန်တော်တို့အဖွဲ့ကအဲ့လိုလဲဆက်ပြပြီးတယ်ဒီပအုပ်အဖွဲ့ကတော့နဲ့နဲ့ကန်ဆယ်ဘူးတော့တိုက်ခိုက်ဘူးတော့ငင်းချမ်းယူဖို့ဆိုတာမဖြစ်နိုင်တဲ့အတွက်ကြောင့်သူတို့ဒီပအိုးသူတို့ကိုပိုင်ဒီကအုပ်ချုပ်ခွင့်ရထားတဲ့ EDI တွင်မှာတော့ဒီစစ်ပွဲတွေမဖြစ်အောင်သူတို့ကအတတ်နိုင်ဆုံးသူတို့ချင်းချင်းချင်းချင်းနဲ့လှုပ်ဆောင်တယ်ဆိုတဲ့အကြောင်းပဲဆွေးနွေးကြတယ်။အသေးစိတ်ဆွေးနွေးတာကတော့မက်ပြန်တောင်းရက်၄ရက်ရှိသေးတာပဲ
။လာဟုဒီမိုကရက်တစ်အစည်းအရုံး LDU အဖွဲ့ဟာစစ်ကောင်စီကဖိတ်ခေါ်တဲ့ငင်းချမ်းရေးဆွေးနွေးပွဲတက်ရောက်ရေးမတက်ရောက်ရေးနဲ့ပတ်သက်ပြီးအဖွဲ့နှစ်ချမ်းကွဲခဲ့ပါတယ်။ကြာခွန်စာခေါင်းဆောင်တဲ့အဖွဲ့ကလက်ရှိနေပြည်တော်ကိုတက်ရောက်နေတဲ့ကြာဆော်လမွန်ခေါင်းဆောင်တဲ့အဖွဲ့ကိုတရားမဝင်ကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။ပအုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိဆွေးနွေးပွဲမှာတော့စစ်ကောင်စီနဲ့နိုင်ငံရေးစစ်ရေးပဋိပက္ခပြင်းထန်နေတဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေနဲ့ပတ်သက်ပြီးထက်သွင်းဆွေးနွေးခဲ့တာမရှိပါဘူး။တိုင်းရင်းသားလက်နက်ကင်သုံးဖွဲ့ဟာစစ်ကောင်စီရဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့နောက်ထပ်3ရက်ထပ်မံဆွေးနွေးကြမှာဖြစ်ပါတယ်။ဒီနှစ်ဧပြီလမှာငင်းချမ်းရေးဆွေးနွေးဖို့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုစစ်ကောင်စီဘက်ဖိတ်ခေါ်ခဲ့ရမှာ NCA အပြည့်အစုံစာချုပ်လက်မှတ်ထိုး9ဖွဲ့နဲ့လက်မှတ်မထိုးတဲ့အဖွဲ့3ဖွဲ့တက်ရောက်ခဲ့ပါတယ်။ဒီဖိတ်ခေါ်ကမ်းလှမ်းတာကို NCA လက်မှတ်ထိုးအဖွဲ့တွေကကရင်အမျိုးသားအစည်းအရုံး KNU ချင်းအမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကြောင်းသားများဒီမိုကရက်တစ်တပ်ဦး ABSDFစားတဲ့အဖွဲ့တွေလက်မခံခဲ့ပါဘူး NCA လက်မှတ်မထိုးတဲ့အဖွဲ့တွေကကချင်လွတ်လပ်ရေးအဖွဲ့ KIO ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP ပလောင်ပြည်လွတ်မြောက်ရေးတပ်ဦး PSLF TNLA ရခိုင်အမျိုးသားအဖွဲ့ချုပ် ULAAA မြန်မာအမျိုးသားအမှန်တရားနဲ့တရားမျှတရေးပါတီ MNTJP MNDAA ကိုကန့်အဖွဲ့တွေလည်းညှင်းပယ်ခဲ့ပါတယ်ငြိမ်းချမ်းရေးဆွေးနွေးပွဲကိုလက်မခံတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပြင် PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားနေ့စဉ်လိုလိုတိုက်ပွဲတွေလည်းဆက်လက်ဖြစ်ပွားနေပါတယ်